ဟုတ်ကဲ့ပါရှင်ပတ္တနော်မြို့နယ်ခနောကဘူရွာမှာ1990ခုနှစ်ကတည်းကဖိုးလာမင်းကုမ္ပဏီပိုင်ဆိုင်တဲ့မြေဧက2000ကျော်မှာဒေသခံရွာသား29ဦးကဝင်ရောက်ငှားရှာတဲ့အတွက်အခုနှစ်ဇန်နဝါရီလနဲ့မတ်လတို့မှာသူတို့ကိုအဲ့ဒီကုမ္ပဏီကတရားစွဲဆိုခဲ့တာပါ။အဲ့ဒီချိန်ကတည်းကရွာသားတွေကအဖမ်းမခံပဲရှောင်းတင်းရာကနေဒီနေ့ပတ္တနော်မြို့နယ်ရဲစခန်းမှာသွားရောက်ဖြေရှင်းရာကနေအခုလိုဖမ်းခံရတာဖြစ်တယ်လို့သိရပါတယ်။ဖြစ်ပျက်ခဲ့တဲ့အကြောင်းကိုတော့ခနွဲကဘူရသားဦးသိန်းဝင်းကအခုလိုပြောပါတယ်
။ခနွဲကဘူမှာညီအေကပေါင်း2800ဝန်းကိုလည်းခုနေပြာဖိုလာမင်းကုမ္ပဏီလုပ်ရတဲ့ကာလမှာအုတ်ချုပ်ရေးမှူးကနေနေပြီးတော့အကျွင်းချန်လေးတွေကိုရှာဖို့အတွက်ကျောင်းသူလယ်သားတွေနဲ့ရေလူသားတွေကိုငားဖမ်းဖို့လက်မှတ်တစ်ခုကို900နဲ့ရောင်းတယ်သူအေးကိုကိုးပါတယ်လူပါတယ်ဆိုပြီးတော့ပုံမှန်400နဲ့တလာပိုင်းလောက်ကတရားစွဲတာတရားစွဲတော့အဲ့ဒါပြည်သူတွေကမမ်းမကန်ရေးပဲနဲ့ရှောင်တဲနေရတယ်
ရွာသား29ဦးရဲစခန်းသွားရောက်ဖြေရှင်းချိန်မှာပြစ်မှု3မှုနဲ့ဖမ်းခံလိုက်ရတာဖြစ်တယ်လို့သွားရောက်ဖြေရှင်းရာမှာလိုက်ပါသွားတယ်ဒေသခံဒေါ်ဆန်းဆန်းအေးကပြောပါတယ်
ခေါမှုလူရမှုပိုင်နဲ့ကျူးလွန်မှုတဲ့ပုံမှန်တွေအများကြီးစီပြီးတော့ပေါ့ကွာခနွားကဘောစခန်းကနေ့နဲ့တနေ့တညညလိုက်ဖမ်းနေတဲ့စခန်းဘွားဖမ်းခံတာမဖမ်းဘူးအဲမျိုးနဲ့တရားရုံးကိုပြန်လွတ်လိုက်လို့စခန်းမှုတွေကကားနဲ့ခေါ်ရတာပန်းတော့စခန်းအချုပ်ကလေးကိုပေါ့
ဖမ်းခံလိုက်ရတဲ့သူတွေကိုလာမယ့်အင်္ဂါနေ့မှာရုံးထုတ်စစ်ဆေးမယ်အကြောင်းမျိုးနဲ့တရားသူကြီးကမှားလိုက်တယ်လို့ဒေသခံကိုအောင်အောင်ကပြောပါတယ
်အခုဖမ်းသွားတဲ့လူတွေကိုတော့ပုံမှန်143ပုံခုကို400ပို့ပြီးဖမ်းသွားတာပဲအခုသူတို့ဖမ်းတဲ့လူတွေကိုလာမယ့်အင်္ဂါနေ့မှာရုံးထုတ်ပြီးစစ်ဆေးမယ်လို့ကျွန်တော်တို့ရွာသူရွာသားတွေကိုပြောပြီးမျိုးနဲ့တရားလူကြီးကပြန်လွတ်လိုက်ပါတယ်
အဲ့ဒီရွာသား29ဦးဟာခနွဲကဘူရဲစခန်းမှာတွားရောက်ဖြေရှင်းစဉ်မှာအဲ့ဒီရဲစခန်းကပတ်တနော်ရဲစခန်းကိုလွှဲပြောင်းလိုက်ပြီးအခုလိုဖမ်းခံခဲ့ရတာဖြစ်တယ်လို့သိရပါတယ်ရှင်